Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့တူပြပြပေးမှာပါရုရှားကနေမှားထားတဲ့ jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်လာပြီလို့မြန်မာ witness စောင့်ကြည့်အဖွဲ့ကပြောပါတယ် IIMM ကနေရထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထောက်အထားတွေကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်ယူကရိန်းတွေ American ကစီးရေးကူညီဖြင့်နောက်ထပ်ဒေါ်လာတန်400ပေးမယ်လို့ကြေညာပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဘကိုးတိုင်းညောင်လေးပင်တီတူလိုကြေးရွာကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့တက်ကြီးရွယ်အိုတွေတေဆုံးခဲ့ရပါတယ်
။ခမန်းငါ90နဲ့ကျွန်တော်ကော့ပြင်းနေရမှာလေဟိုနှမ်းအော်ရင်တားနေရတာကဲ့ရလေးဟိုမှာသူကဒီရွာထဲဟိုလက်နက်ကြီးအလုံးကြီး
တင်းနေပြီးမှပြည်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်အမေရိကန်မှာမကြခင်ရပ်ပိုင်းကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲတွေနဲ့ပတ်သက်တဲ့တင်ပြချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်မှာလာမဲ့အင်ကာနဲ့လှတ်တော်တက်တန်းဝင်ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲယူကရိန်းအတွက်အမေရိကန်ကနေတွန့်ဆုံမှုမရှိဘဲမမှိတ်မတုံအကူအညီတွေကိုဆက်ပေးသွားမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေးJake Sullivan ကတောက်ကြနေမှာပြောကြလိုက်ပါတယ်။ November 10ရက်ရွေးကောက်ပွဲမှာသူတို့နိုင်ပြီး American Congress ကိုထိန်းချုပ်ခွင့်ရသွားရင် Ukraine ကို American ကပေးနေတဲ့အကူအညီတွေ short ချမယ်လို့ Republican Party ဝင်တချို့ကလည်းအရေးအယံပြခဲ့တာဖြစ်ပါတယ်။လုံခြုံရေးအကြံပေး Jake Sullivan ကတော့ American Party ကြီးနှစ်ရက်စလုံးရဲ့ထောက်ပံ့မှုတွေကိုရအောင်လုပ်မှာဖြစ်ပြီးတော့ Ukraine ကလိုအပ်တဲ့အကူအညီတွေကိုပေးမယ်လို့ Ukraine သမ္မတရုံးမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရုရှားကိုခုခံစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်အကူအညီဒေါ်လာတန်400ဘူထပ်ပေးမယ်လို့တောက်ကြတဲ့ကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအကြေညာလိုက်တယ်လို့တစ်ချိန်တည်းမှာပဲနယ်သာလန်နိုင်ငံကအမေရိကန်နဲ့အတူပူးတွဲဆောင်ရွက်တဲ့အနေနဲ့ T-72 တန့်ကာအတွက်ဒေါ်လာ45တန်ဘူအကုန်ကျခံမှာဖြစ်ပြီးတော့ Czech ပြည်သူ့သမ္မတနိုင်ငံကလည်း Czech နိုင်ငံလို့ခင်မီတန့်ကာ90ပို့ပေးမယ်လို့ပြောပါတယ်။ယူကရိန်းဟာ Greek စီကလည်း BNP-1တန်ကြကကားတွေရတဲ့အတွက်ယူကရိန်းသမ္မတကကျေးဇူးတင်စကားပြောကြားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုကယူကရိန်းကိုနောက်ထပ်အကူအညီဒေါ်လာတန်400ဘူပေးရမှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလွှဲပြောင်းပေးဖို့ရင်းနဲ့စစ်တင်နှံပေးတဲ့ကိစ္စတွေအပါအဝင်လုံခြုံရေးဆိုင်ရာအကူအညီပေးရေးဌာနချုပ်ကိုဂျာမနီနိုင်ငံမှာဖွင့်လှစ်သွားမယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆက်ဖရီနာဆင်းကတောက်ကြနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။
The department is announcing approximately $400 million.
Ukraine ကိုကူညီထောက်ပံ့ရေးဌာန USAID အနေနဲ့ Ukraine ကိုနောက်ထပ်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း400ဘူလောက်ပေးရသွားမှာပါလို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောရေးဆိုခွင့်ရှိသူ Sabrina Singh ကပြောဆိုထားတာပါ။ Russia ကိုခုခံတိုက်ခိုက်သွားနိုင်ဖို့ Ukraine ကိုပုံမခိုင်မြဲတဲ့ရေရှည်အကူအညီပေးနိုင်ရေးအတွက် Ukraine လုံခြုံရေးဆိုင်ရာအကူအညီပေးရေးအဖွဲ့ SAGU ကိုဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသတင်းတောက်တွေကိုသူကပြောဆိုခဲ့ပါတယ်။ပေးရမယ့်အကူအညီတွေထဲမှာ Phoenix Ghost Drone ခေါ်အသေးစား Drone အစင်း1100အတွက်ကုန်ကြစရိတ်တင်ကား45စင်းပြန်လဲပြင်ဆင်ဖို့မြစ်ကြောင်းသားဆက်လီအစင်း40စတာတွေပါဝင်မှာဖြစ်ပါတယ်စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းလုံခြုံရေးထောက်ပံ့မှုအဖွဲ့ကနေထုတ်လုပ်မှာဖြစ်တဲ့အတွက်အခုချက်ချင်းတော့ဒီပစ္စည်းတွေကိုယူကရိန်းကိုပေးပို့နိုင်အောင်မှာမဟုတ်သေးပါဘူးခင်ဗျာ
ကိုရီးယားကျန်းစက်ဒေတာမှာတင်မာမှုတွေအရှိန်မြင့်နေစင်းမှာပဲတောက်ကြန်လေးကတောင်းကြောင်နှစ်နိုင်ငံနေဆက်နာမှာမြောက်ကိုရီးယားဘက်ကစစ်တပ်လေရင်အစင်း180လောက်လုံရှားပြန်တန်းတာကိုထောက်လန့်မိတာကြောင့်တောင်ကိုရီးယားဘက်ကလည်း jet တိုက်တဲ့ရင်တွေအရေးပေါ်ချက်ချင်းပြန်ပြီးအသင့်လုပ်ခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောက်ကြတဲ့ဒေသဆန်တော်ချိန်မနဲ့7နာရီလောက်ကစပြီး4နာရီကြာအောင်မြောက်ကိုရီးယားဘက်ကလည်းသူ့ကမ်းရိုးတန်းအတွင်းနဲ့ပြင်ပမှာ7လေးရင်တွေပြန်တန်းနေတာထောက်လန့်တွေ့ရတယ်လို့တောင်ကိုရီးယားပူးတွဲစီးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်တာပါ။ဒီအချိန်နဲ့ကတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားက F-35A still တိုက်လျင်တွေပါဝင်တိုက်လျင်အစင်း80နဲ့အမြန်ပြန်တမ်းပြီးနေရာယူခဲ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ် ဒါပြင်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာလင်းအဆင့်240ပါတဲ့ကြီးမားတဲ့ပူးတွဲစစ်လေးလေ့ကျင့်မှုတွေကိုဆက်ပြီးလုပ်နေကြတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားကတော့ဗုံးဖူးနေကဆက်ပြီးတော့မီဇိုင်းတုံးကြီးအလုံး30လောက်ကိုပစ်လွှတ်ခဲ့တာဖြစ်ပြီးတော့တချို့ပစ်ခတ်မှုတွေအတွက်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဘက်မှအရေးပေါ်ခိုးလုံတဲ့နေရာတွေကိုသွားကြဖို့အတွက်သတိပေးအဝေါ်ဆွဲသတိပေးခဲ့ရပါတယ်
။အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအီရန်အစိုးရကအစ္စလာမစ်တော်လှန်ရေးနဲ့အမေရိကန်တိုင်ရင်ကိုတင်ပိုက်ခဲ့တဲ့43နှစ်မြောက်အထိမ်းအမှတ်ဖြစ်အီရန်မြို့ကြီးတွေမှာခြိတက်ဆန္ဒပြပွဲတွေကိုတောက်ကြနေမှာကျင်းပခဲ့ပါတယ်။အီရန်နိုင်ငံမှာ1989ခုနှစ်ကအမေရိကန်ထောက်ခံထားတဲ့ရုရှားဘုရင်အစိုးရပြုတ်ဒီကမှာရှားဘုရင်အစိုးရပြုတ်ကျပြီးနောက်မကြာမီမှာပဲအစ္စလာမစ်အစွန်းရောက်ចောင်းသားတွေကတဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံကိုဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပြီးအမေရိကန်52ဦးကိုဒဇာကန်အဖြစ်ရပ်ပေါင်း440ကျော်ဖမ်းဆီးထားခဲ့ပါတယ်။အဲ့ဒီနေ့မှာပဲလက်ရှိအစ္စလာမစ်ဘာသာရေးခေါင်းဆောင်တွေဥဆောင်တဲ့အစိုးရအာဏာရလာတာဖြစ်ပါတယ်။အစိုးရကပြုလုပ်ခဲ့တဲ့ခြိတက်ဆန္ဒပြပွဲတွေမှာသူတို့က fighting global arrogance လို့ခေါ်တဲ့ကမ္ဘာတစ်လောင်းမောက်မှကြီးစိုးမှုကိုစန့်ကျင်တဲ့နေလို့အတိတ်ပဲရတဲ့စာရန်တွေကိုကန်ဆောင်ချီတက်ခဲ့တယ်လို့အမေရိကန်သိဆုံးပါစေဆိုတဲ့တခြင်းကိုလည်းဆိုခဲ့ကြပါတယ်။ဒါအပြင်ចောင်းသားလေးတွေကိုအမေရိကန်တိုင်ရင်ကိုတိမ့်လာကိုထောက်ခံတယ်ဆိုတဲ့ sign board တွေကိုလည်းကန်ဆောင်ချီတက်စေခဲ့ပါတယ်။အီရန်နိုင်ငံလွတ်ပြောက်ရမယ်လို့သမ္မတဂျိုးဘိုင်ဒန်ပြောခဲ့တာကိုလောင်ပြောင်းသျော်ပြီးအီရန်သမ္မတအီဘရာဟင်ရိုင်စီကအီရန်ဟာလွန်ခဲ့တဲ့43နှစ်ကတည်းကလွတ်မြောက်ခဲ့ပြီလို့တဟီရန်မြို့တော်လူလူအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကလွတ်တော်တက်တန်းဝက်ရွေးကောက်ပွဲအတွက်ကယ်လီဖိုးနီးယားပြည်နယ်မှာစကားပြောစဉ်သမ္မတဘိုင်ဒန်ကအီရန်ကိုလွတ်မြောက်အောင်ကျွန်တော်တို့လှုံ့ဆော်မှာပါလို့ထက်သွင်းပြောဆိုခဲ့တာကိုအီရန်သမ္မတကလောင်ပြောင်းပြောဆိုခဲ့တာဖြစ်ပါတယ်။
and then mena phan myanmar wa da season ni ko mena 6 nai ka ni 9 nai thi pyrometer 32 kHz 9335 ne 9383 pyrometer 49 kHz 6153 prathama nai wa ma line nat meter 190 kHz 1505 ro ka ni pyo thau lwin pin ni ba de shin
view american tan ga mena chin tadin ni ko set let chin nyan ni ba de kulatam ga လူခွင့်ကောင်စီနေတဲ့မြန်မာနိုင်ငံဆန်လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ကနေရထားတဲ့တက်တဲ့အထောက်အထားတွေကိုအမြန်ဆုံးအသုံးပြုဖို့အချိန်ရောက်နေပြီဖြစ်ပြီးတော့ဒါကိုလုံခြုံရေးကောင်စီကိုတင်ပြဖို့နီလန်းရှာတဲ့ပြီလို့ကုလသမဂ္ဂဆန်ရမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းက89ချိန်မြောက်ကုလထရီနီလာကန်တက်တရကော်မတီမှာတိုက်တွန်းလိုက်ပါတယ်။တက်တရကော်မတီမှာလူခွင့်ကောင်စီရဲ့အစီရင်ခံစမ်းတဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့21လရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာပြည်သူတွေဟာဆိုးရွားတဲ့လူခွင့်ချိုးဖောက်မှုခံနေရပြီးတော့စစ်တပ်ကနိုင်ငံရေးကျင်းသားတွေကိုတေရန်ပေးတာမတရားဖမ်းဆီးတာမိသားစုဝင်တွေတရားခံဖြစ်ဖမ်းဆီးတာပြန်မကြခင်ကပဲစာတင်ချောင်းနဲ့ရီးတာဖြိုပြပွဲကိုလေချောင်းတက်ခိုက်တာအပါအဝင်စစ်တပ်ဟာဆီရဆွေးမှုတွေဆက်ကျူးလွန်နေတယ်လို့ပြောပါတယ်။အခုလိုကျူးလွန်မှုတွေအတွက်IMM ကနေတန်းနဲ့ချီတဲ့ထောက်ထားရထားတာဖြစ်ပြီးခုချိန်မှာဒီထောက်ထားတွေကိုထိရောက်တဲ့အရေးယူဆောင်မှုတွေဖြစ်ပြောင်းလုပ်ရမယ်အချိန်လို့လည်းပြောပါတယ်။မြန်မာပြည်သူတွေရဲ့အသက်အိုးရင်စီးစိမ်ကိုကယ်တင်ဖို့အချိန်အသိအရေးကြီးနေပြီဖြစ်တဲ့အတွက်လူခွင့်ကောင်စီနေနဲ့ဒီထောက်ထားတွေကိုလုံခြုံရေးကောင်စီကိုတင်ပြနိုင်မယ်နီလန်းရှာဖို့တောင်းဆိုသလိုလုံခြုံရေးကောင်စီနေနဲ့မြန်မာရေးကိစ္စကိုနိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့မြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ကြောင်းလည်းတင်ပြခဲ့တာပါ။အခုလိုတက်တရကော်မတီမှာမြန်မာနိုင်ငံအခြေအနေဆွေးနွေးချက်ပေါ်စစ်ကောင်စီဘက်ကတုံ့ပြန်မှုမရှိသေးပါဘူး
။ရုရှားနိုင်ငံကနေမှာယူထားတဲ့ဂျက်တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်ရှိလာပြီလို့မြန်မာနိုင်ငံကိုစောင့်ကြည့်လေ့လာနေတဲ့မြန်မာ Witness အဖွဲ့ကတောက်ကြနေမှာပြောဆိုခဲ့ကြောင်း AFP သတင်းမှာဖော်ပြထားပါတယ်။2018ခုနှစ်တောင်စန်းစုကြည်ဦးဆောင်တဲ့အရသာအစိုးရလက်ထက်တုန်းကရုရှားကနေစွတ်ခွိုင်းစုတာဒီ S အမျိုးအစားဂျက်တိုက်လေယာဉ်6ဆင်းဝယ်ယူခဲ့တယ်လို့ရုရှားအစိုးရသတင်းဌာနကပြောဆိုခဲ့ကြောင်း AFP သတင်းမှာဖော်ပြပါရတယ်။ Satellite ဂျူဒူကရလဲရရှိတဲ့အချက်အလက်တွေကောင်းငင်ကနေစူးစမ်းထောက်လန်းချက်တွေနီးစပ်သူတွေရဲ့ပြောဆိုချက်တွေအရအ ਨੇ ဆုံးဂျက်တိုက်လေယာဉ်ဒဇင်နီးပြည်တော်ကိုရောက်ရှိနေတာကိုတော့အခိုင်အမာပြောဆိုနိုင်တယ်လို့မြန်မာ Witness အဖွဲ့ကပြောဆိုပါရတယ်။ဒေသဆိုင်ရာသတင်းဌာနတွေကတော့ရုရှားသင်္ဍန်းဆရာတွေနဲ့နည်းပညာရှင်တွေအပါအဝင်ဂျက်တိုက်လေယာဉ်၄ဆင်းကနေ6ဆင်းမြန်မာနိုင်ငံကိုရောက်ရှိနေပြီလို့အစောပိုင်းတုန်းကပြောဆိုခဲ့ပါရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့ဒုံတရားထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။ Amnesty International ပါဝင်လူခွင့်ရေးအဖွဲ့တွေကတော့မြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အတွက်အရသားတွေကိုထိခိုက်တယ်လို့ပြောဆိုထားပါရတယ်
။ American Seed Company, Pfizer နဲ့မိဖက် German Company, BioNTech တို့ထုတ်လုပ်တဲ့ COVID-19 အားဖြင့်ကာကွယ်ဆေးရလူရည်ရေကြား Omicron COVID ပိုးနဲ့သူ့မျိုးကွဲတွေကူးစက်မှုကိုတိတိသားသားအကာအကွယ်ပေးနိုင်စွမ်းရှိတယ်လို့နောက်ဆုံးလေ့လာတွေ့ရှိချက်တွေမှာတွေ့ရပါတယ်။ Omicron COVID ပိုးတဲ့အပြည့်ကောက်ဝဲဆေးကိုဒီကုမ္ပဏီတွေကစက်တင်ဘာမှာထောက်ပြလုပ်ခဲ့တာဖြစ်ပြီးဒါကို American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကပြီးခဲ့တဲ့လတဲ့အသုံးပြုခွင့်ပေးခဲ့တာပါ Omicron မျိုးကွဲတွေဖြစ်တဲ့ BA4 နဲ့5 တို့အတွက် UTB သူတို့ထုတ်တဲ့ COVID-19 အပြည့်ကောက်ဝဲဆေးဟာအသက်55နှစ်နဲ့အထက်လူကြီးတွေကြား Omicron ပိုးတိုက်ထုတ်နိုင်စွမ်းကို40ပိုးလာစေတယ်လို့လေ့လာတွေ့ရကြောင်း Pfizer နဲ့ BioNTech တို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာအစိတ်အတော့ဖြစ်စေတဲ့အညိုရောင်မီးခိုးနဲ့ဖုံဖုံနေဖုံးအုပ်နေတဲ့အတွက်အိန္ဒိယတာဝန်ရှိသူတွေကစနေနေ့ကစပြီးမူလာရတ်ကြောင်းတွေကိုပိတ်လိုက်ပါတယ်။ဒေသညဉ့်ဉျားမှုကအလွန်ဆိုးရတဲ့အဆင့်မှာရောက်ရှိနေတဲ့အတွက်ဖုံဖုံနေပြန့်လွင့်စေတဲ့စောက်လုပ်ရေးလုပ်ငန်းတွေကိုရပ်တန့်ဖို့ဒီဇယ်သုံးကားတွေမြို့တော်တဲကိုမဝင်ရောက်ဖို့အာဏာပိုင်တွေကပိတ်ပင်တားပစ်ထားပါတယ်။ဒါ့အပြင်မြို့တွင်းအချို့နေရာတွေမှာလည်းလေတန်းဆက်တွေမောင်းနှင်ထားပါတယ်။လေတုညဉ့်ဉျားမှုရော့ကျတော့အောင်လမ်းပေါ်မှာရင်းအသွားအလာတွေတင်းကျပိတ်ဆို့ဖို့ကိုလည်းစဉ်းစားနေတယ်လို့ဒေးလီဝင်းကြီးချုပ်အာဘင်ကဂျရီဝဲလ်ကပြောဆိုပါတယ်။အစိုးရဝန်ထမ်းတွေအနေနဲ့တဝက်လောက်ကအိမ်ကနေပဲအလုပ်လုပ်ကြရပါပဲ။ဆောင်းရာသီရောက်လာချိန်မှာအပူချိန်ရော့ကျပြီးလေတိုင်နှုန်းနှေးလာတာကြောင့်စားလို့ရေးလုပ်ငန်းတွေကဖုံမုံတွေကာမီကိုတွေဆက်ယုံကမီကိုတွေရောနှောပြီးဒေးလီနဲ့အနီးတစ်ဝိုက်မှာမီကိုတွေလောင်ပိတ်နေလေရှိပါတယ်
စနေနေ့မတန်ခင်ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကုဇုံမိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်မြန်မာပြည်ထနာကိုအမြန်ဖြည့်ရှင်းနိုင်ဖို့လွယ်ကူတဲ့အဖြေမရှိသေးပေမဲ့ကမ္ဘာနိုင်ငံများစွာအနေနဲ့ဒီပြည်ထနာရင်းမြစ်ကိုအကောင်းကောင်းနားလည်လာပြီးမြန်မာပြည်သူတွေကိုအကောင်းဆုံးဝိုင်းဝန်းကူညီပေးတင်တယ်လို့မြန်မာပြည်ဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းကပြောကြားပါတယ်စင်ကာပူအခြေစိုက် Yusuf Ishak Institute အဖွဲ့မှမနေ့ကပြုလုပ်တဲ့အမေရိကန်နဲ့မြန်မာအကြံတဲအကြောင်းဆွေးနွေးပွဲမှာအာဆီယံသံမတ်ကြီးဟောင်းလည်းဖြစ်တဲ့ Scott Marshall ကမြန်မာစစ်တပ်ဟာတိုင်းပြည်အနာဂတ်အတွက်မျှော်လင့်စရာမရှိတော့ဘူးလို့ထောက်ပြပြောဆိုလိုက်ပါတယ်။ဒီလိုနိုင်ငံတကာအထောက်အကူတွေရနိုင်ဖို့ NUG အစိုးရနဲ့အတိုက်ခံတွေဘက်ကလည်းနိုင်ငံပြည်ထနာဖြည့်ရှင်းမဲ့ဘုံသဘောတူညီချက်တွေရှိကြောင်းပြစေချင်တယ်လို့သူကတိုက်တွန်းပါတယ်။ကိုဝင်းမင်းကတင်ပြပါလိမ့်မယ်ခင်ဗျာ
။ Okay.မြန်မာအကြက်တဲပေါ်အမေရိကန်ဘက်ကအခုတစ်ခေါက်အကောင်ဆုံးဘလို့ကူညီသင့်တယ်ထင်ပါလေလို့မေးရမှာသံမကြီးဟောင်းစကော့မာစီယယ်က
You know it's really hard to say I don't
တိတယ်မဟုတ်လားတကယ်ပြောရခက်တဲ့ကိစ္စပါလွယ်လွယ်နဲ့မြန်မြန်ရမယ့်အဖြေမျိုးကျွန်တော်မမြင်သေးပါဘူးတကယ်ကနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးအနေနဲ့ NUG ကိုပိုကူညီပြီးဝိုင်းဝန်းကြိုးပမ်းပေးဖို့လိုတဲ့ကိစ္စပါနောက်မြန်မာနိုင်ငံမှာစစ်တပ်အစိုးရဆက်ဖြစ်နေရင်မျှော်လင့်ချက်မရှိတာကိုလည်းနားလည်ထားဖို့လိုပါတယ်အခုလိုငြိမ်းချမ်းတိုးတက်ရေးအတွက်မျှော်လင့်ချက်မရှိတာကိုနိုင်ငံတကာအစိုးရတွေကနားလည်လာရင်သူတို့ပိုပြင်းထန်တဲ့ရည်တည်ချက်တွေချမှတ်လှုံ့ဆော်လာကြမှာပါဒါပေမဲ့အခုကအစိုးရတော်တော်များများကစစ်တပ်ဟာတစုံတရာကြိုးကြောင်းစီလျော်မှုရှိသေးတယ်လက်ခံလို့ရသေးတယ်လို့တွက်ချက်ထားကြပုံရပါတယ်တကယ်ကစစ်တပ်မှာဒါမျိုးမရှိတော့ပါဘူ
းအဲ့ဒီတော့ဒီတစ်ခေါက်မြမအကြက်တဲမှာအကြီးမားဆုံးစိန်ခေါ်ချက်ဆိုရင်ဘာကိုထောက်ပြခြင်းလဲလို့ဆက်မေးရမှာသံမကြီးဟောင်းမစီရက
There's so many I mean there's the enormous humanitarian challenge
ဟောလို့ဒီမှာကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအတော်အများအပြားကိုရှိနေပါတယ်ဒီအပေါ်နိုင်ငံတကာအာရုံစိုက်မှုပိုရသင့်ပါတယ်အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ခေါင်းဆောင်မှုကန္တာကယူပြီးလှုပ်ပေးသင့်ပါတယ်နောက်ဒုတိယတစ်ခုကကဘာပေါ်ကနောက်ထပ်နိုင်ငံများစွာကိုမြမပြဿနာအပေါ်နားလည်လာအောင်ရှင်းပြရမှာပါဆိုလိုတာကစစ်အုပ်စုဟာတိုင်းပြည်အတွက်ကပ်ဘေးလို့ဖြစ်နေတယ်ဒေတာတွင်တည်ငြိမ်ရေးအတွက်လည်းကပ်ဘေးပါပဲဒါကြောင့်စစ်တပ်ကနိုင်ငံအုပ်ချုပ်မှုအာဏာမှာဆက်မနေနိုင်အောင်မြမပြည်သူတွေဝိုင်းတွန်းနေတာကိုနိုင်ငံတကာကပိုအားစိုက်ကူညီဖို့လိုနေပြီဆိုတာပိုအသိမှတ်ပြုလာအောင်လုပ်ရမှာပါအ
ဲ့ဒီတော့ဒီဒေတာတွင်စွန့်ရင်ရမှုတဲ့အနီးကပ်ရှိနေတဲ့အာဆီယံအနေနဲ့လည်းမြမနဲ့ရုံးကန်ရနေချိန်မှာအကောင်းဆုံးဘလို့အကြံပြုချင်ပါလေလို့ဆက်မေးရမှာဖိလစ်ပိုင်နဲ့ဗီယက်နမ်မှာလည်းအမေရိကန်သံတမန်တာဝန်ယူခဲ့ရတဲ့မာဆီယက
I would hope that ASEAN would agree to step up its engagement
ASEAN အနေနဲ့ NUG နဲ့တခြားအဖွဲ့တွေကိုထိတွေ့ဆက်ဆံရေးသဘောတူလာဖို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့အခုလို ASEAN တစ်ဖွဲ့လုံးအနေနဲ့မဖြစ်နိုင်ရင်တောင်အ ਨੇ ဆုံးအဖွဲ့ဝင်တနိုင်ငံချင်း NUG နဲ့ပို့ပြီးတော့ထိတွေ့ဆက်ဆံနိုင်ပါတယ်ဒုတိယက ASEAN တစ်ခုလုံးပဲဖြစ်ဖြစ်အဓိကအဖွဲ့ဝင်နိုင်ငံတွေကပဲဖြစ်ဖြစ်စစ်အုပ်စုကိုရှင်းရှင်းလေးပြောတင်တာက 2023မှာစေအုပ်စုလှုပ်လာမဲ့အတူအယောင်ရွေးကောက်ပွဲမျိုးကိုလက်မခံနိုင်ဘူးဆိုတာပါပဲ။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲကလက်ရှိပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘဲပိုတောင်ဆိုးသွားစေနိုင်လို့ပါ။အဲ့ဒီတော့ရွေးကောက်ပွဲကိုစစ်တပ်ကဥဆောင်လုပ်မယ်ဆိုရင်အာဆီယံအနေနဲ့လက်ခံမှာမဟုတ်ဘူးလို့လူသိရှင်ကြားရှင်းအောင်ပြောပေးတင်ပါတယ်
။ဒီနေရာမှာအခုလိုအာဆီယံပါဝင်တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကလည်းဝိုင်းကူပေးတဲ့။ဒါပေမဲ့ NUG နဲ့တိုင်းရင်းသားတွေပါဝင်အတိုက်ခံတွေဘက်ကလည်းလက်ရှိရွေးကောက်ပွဲကိုဆန့်ကျင်တာတွေမဟုတ်ပဲတီးတန့်ဖြည့်ရှင်းနိုင်တဲ့ဘုံမျှော်မှန်းချက်သဘောတူညီချက်မျိုးရှိတာကိုချပြစေခြင်းနဲ့ဥပမာအားလုံးသဘောတူညီမဲ့အနာဂတ်ဖွဲ့စည်းပုံမျှော်မြင်မှုရှိပြီးတချို့အဓိကသဘောတူချက်တွေရအောင်ဆွေးနွေးတဲ့လုပ်ငန်းစဉ်မျိုးနဲ့ချပြနိုင်ရင်ပိုကောင်းမယ်လို့ထင်ကြောင်းမာစီယာကဆက်ပြောပါတယ်။ဒါအပြင်ဒီအာဆီယံပါဝင်ဒေတာရွေးနိုင်ငံအစိုးရတွေကိုလည်းမြန်မာပြည်ထနာကိုချိခဲ့ရမှာပိုမှန်မှန်ကန်ကန်နားလည်စေချင်တယ်လို့လည်းတန်မကြီးကအခုလိုဆက်ပြောပါတယ
် It's a military that has weapons but really almost no popular support against
မြန်မာစစ်တပ်ကလက်နက်တွေပဲရှိတော့တာပါပြည်သူအများစုထောက်ခံမှုမရှိသလောက်ကိုဖြစ်သွားပါပြီဒေါ်ဆန်းစုကြည်နဲ့ရှင်လိုက်လို့စစ်တပ်ဘက်မှထောက်ခံမှုမရတော့တာတင်မဟုတ်တော့ပါဘူးပိုကျက်ပြန့်တဲ့လူလူတစ်ခုလုံးနေပါကစစ်တပ်ကိုနိုင်ငံအုပ်ချုပ်မှုအာဏာမှာမရှိစေချင်တော့ပါဘူးအဲ့ဒီတော့အခုမြန်မာပြည်ထနာကနိုင်ငံရေးဘက်နှစ်ခုအကြားမှာဖြစ်နေတဲ့ပြဿနာမျိုးမဟုတ်တော့ပါဘူးတကယ်ကတနိုင်ငံလုံးနေပါကစစ်တပ်ကိုဝိုင်းဝန်းဆန့်ကျင်နေကြပြီးစစ်တပ်မှာအများပြည်သူထောက်ခံမှုမရှိတော့တာကိုအရေးတကြီးသိထားနိုင်ဖို့လိုနေပါပြီ
ဒါအပြင်နေဆက်ချင်းကတ်နေတဲ့ထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုပိုကူညီပေးဖို့နဲ့အိန္ဒိယချင်းတရုတ်အနေနဲ့လည်းအမေရိကန်ပါဝင်နိုင်ငံတကာနဲ့မြန်မာအရေးမှာပူးပေါင်းဆောင်ရွက်ဖို့ကိုလည်းမျှော်လင့်ကြောင်းတန်မကြီးကဆက်ပြောခဲ့ပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျအမေရိကန်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတဲ့အကြောင်းတွေကိုမတင်ပြခင်မှာအခုတခါနားဆင်ရမှာကဒီဘကိုးတိုင်းညောင်လေးပင် KI မုံမြို့နယ်တဲကကော့ပြင်းခေါ်ထီးတိုလိုကြေးရွာအတွင်းကိုအနီးနားမှာတပ်ဆွဲထားတဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကြေးရွာထဲမှာနေထိုင်တဲ့အဖွားအုပ်တူသေဆုံးခဲ့ကြောင်းဒေသခံတွေကပြောပါတယ်မုံမြို့နယ်ထဲမှာတော့ဒေသခံတွေတော်တော်များနေအိမ်ကိုမပြန်ရဲပဲတင်းရှောင်နေရပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်တဲကကြေးပါတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြပြီးမဲ့ရွာထဲမှာကြံခဲ့တဲ့တပ်ကြီးဝယ်ဦးတွေဒုက္ခိတတွေကတော့မပြေးနိုင်တာကြောင့်ဒီရက်ထဲမှာပဲလက်နက်ကြီးထိမှန်သိမ်းဆုံးတာတွေရှိနေတယ်ဆိုပြီးမုံမြို့နယ်တဲကထီတိုလိုကြေးရွာသားတဦးကပြောပြပါတယ်
အမလိုခွန်ရောကော့တင်မော်ဟိုကျွန်တော်ရွာပဲခုရင်လိုခွန်ရောတိတလူကြီးပါလို့ခေါ်တာပေါ့ခမန်းငါ90လို့ငါ90နဲ့ကျွန်တော်ကော့ပြင်းနေရမှာလေဟိုနှမ်းအော်ရင်ကြားနေရတာကဲ့ရလေးကဲ့ရလေးဟိုမှာသူကဒီရွာတဲ့ဟိုလက်နဲ့ကြီးအလုံးပြစ်ခဲ့ဆိုတော့ဟိုကျွန်တော်တို့ပြည်သူတော့ဒုက္ခပေးရပဲပေါ့နော်အဲ့လိုပြစ်ဆင်းတဲ့အချိန်မှာဟိုနှစ်ရက်ခွာတော့ဆက်သေးပေါ့ကျွန်တော်တို့ကော့ပြင်းမှာတစ်နှစ်သုံးလေး5ရက်ခွာရှိတယ်သူကနှစ်ရက်ခွာတော့ဆက်သေးအသက်88နှစ်သူ့ကောင်းကောဝမ်းပိုက်ကိုထိပြီးတော့ခွာကြီးသေးသွားတာပါမလေးအခုချိန်ကြီးရွာမှာတော့သူကတော့မပြေးနိုင်လို့ကြံနေရပါဘူးအခုချိန်ကြီးကျွန်တော်တို့ရွာသားဒီကော့ပြင်းရွာသားဟိုမြောင်းတို့တောင်စုရွာသားတွေကရွာကိုပြန်မလာသေးဘူးထွက်ပြေးနေရဘူးကျွန်တော်တို့ချုပ်ဘက်မှာတန်းနေနေရတော့ရေဦးစင်ကြီးရွာလဲတော့နေရပါလေဦးစီမနာကြီးရွာလဲတော့နေရပါတာပေါ့ဟိုက်သားကျွန်တော်တို့အုပ်စုမုံးတည်တာအုပ်စုကတော့အခုပြီဆောင်လုံးမှာမှအိမ်မှာနေတဲ့လူကပေးရတာပေါ့တကယ်မသိဘူးရိုးပေါင်စရကျွန်တော်တို့ရွာမှာချီတူပေါင်စရအယောက်80ကျော်ရှိတယ်ပြီးတော့မိုင်းကြီးတဲ့လူတွေပေါ့သူတို့ပဲသူတို့နဲ့အသက်ကြီးရွာကရွာမှာကြံတာအင်းရေက6ကျော်ရှိတယ်
အခုဆိုရင် KNU ထိန်းချုပ်ရာညောင်လေးပင်ခရိုင်ထဲမှာတိုက်ပွဲတွေမဖြစ်ပဲလက်နက်ကြီးတွေပစ်ခတ်တာတွေကိုပဲကြုံနေရကြောင်းဒီအတွက်ရွာတွေထဲမှာမနေရဲပဲတင်းရှောင်နေရတယ်လို့လဲဆိုပါတယ်။စားဝတ်နေရေးအတွက်တောင်ယာလုံနေရတဲ့တစ်ချစိတ်ကြီးပါသားညီကိုနှစ်ဦးဟာအော်တိုဘာလကုန်ပိုင်းကလက်နက်ကြီးထိမှန်သိမ်းဆုံးတာဒဏ်ရာရတာတွေဖြစ်ခဲ့တယ်လို့လဲဒေသခံကဆက်ပြောပြပါတယ်
။ရွာသဘောကြီးရွာမှာသူကသွားပြီးတော့အလုပ်လုပ်တာပေါ့မှာရဲတောင်ယာလုံငန်းလုပ်နေတဲ့ဟိုတစ်ချစိတ်ကညီကိုနှစ်ယောက်ပါသူညီကိုညာခမရ3ဝတင်းနဲ့ခလရ60ရလက်နက်ကြီးထူတော့သူ့အခုတူဘောရဲရဲမင်းဦးဘော24နှစ်ရပူသိပြီးတော့သူ့ညီအားလည်းရတော့22နှစ်တော့ဂျန်ရတာပေါ့မလေ
းကရင်ပြည်နယ်အတွင်းမှာလူခွေချိုးဖောက်မှုတွေရှိနေပြီးဒေသခံပြည်သူတွေဟာအကြောက်တရားတွေနဲ့နေထိုင်နေရတယ်လို့လဲကရင်လူခွေအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကလည်းပြောပြပါတယ
်ဝဲဒေသခံပြည်သူတွေဆိုလို့ရှိရင်လည်းကြောက်နေရတာပေါ့ဒီနေရတယ်နောက်ထပ်ကြလို့ရှိရင်ဒီ IGP တွေဆိုလို့ရှိရင်သူတို့အဲ့ဒီကိုပြန်ပြီးတော့မှစစ်ကြည့်တဲ့ဆန်ရလို့ရှိရင်လည်းဖန်ဆင်ရတဲ့မျိုးတွေပြည်သက်ဆင်ရတဲ့မျိုးတွေလည်းကြုံရကြုံနေရတာပေါ့နော်အဖြစ်အပျက်ဒုက္ခတွေကတော့ရခိုင်တိုင်းမရှိနေတော့မှပဲဒီသက်ကံကြီးတွေကတော့အကြောက်တရားနဲ့နေနေရတာပေါ့
အခုဆိုရင်ကရင်ပြည်နယ်ညောင်လေးပင်ခရိုင်ထဲမှာမုံနဲ့ကြောက်ကြီးမြို့နယ်နှစ်ခုရှိပြီးအဲ့ဒီမြို့နယ်နှစ်ခုတည်းကကျေးရွာသားသသိန်းခွဲလောက်ဟာနေရမပြောင်းနိုင်ပဲစစ်ဘေးရှောင်နေရတယ်လို့လဲစစ်ဘေးရှောင်တွေကိုအခုညီပေးနေသူတွေကပြောပြပါတယ်ရှင
်။မအေးမာရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေဘက်ကလည်းလှည့်ကြပါတယ်။ဒီအမေရိကန်ပြည်ထောင်စုရဲ့သကောင်စင်းတွေအရအာရှຫນွေဘွားအမေရိကန်နိုင်ငံသားဥယျာဟာ2010ပြည့်နှစ်ကနေ2020အတွင်း39ရာခိုင်နှုန်းတိုးလာပါတယ်။ဒါကြောင့်နေရာအတော်များများမှာနိုင်ငံရေးအရအေးပါတဲ့အင်အားစုဖြစ်လာပါတယ်။အာရှຫນွေဘွားအမေရိကန်ဒီထဲမှာဒါဇင်နဲ့ချီတဲ့အာရှတိုင်းပြည်တွေကနေရွှေပြောင်းအခြေချလာကြတဲ့သူတွေလည်းနေထိုင်နေကြတာပါ။ဒီနိုဝင်ဘာ10ရက်နေ့ကျင်းပမဲ့တက်တန်းဝဲရွေးကောက်ပွဲနဲ့ပတ်သက်လို့အာရှຫນွေဘွားအမေရိကန်ဒီရဲ့မတူကွဲပြားတဲ့အမြင်တွေကိုစူးစီးပြီးအဲလစ်ဘက်လီသတင်းပေးပို့ထားတာကိုတော့ကိုဇော်မိုးကျော်တင်ပြมาဖြစ်ပါတယ်ခင်ဗျာ
ဒီကာလဟာအမေရိကန်ပြည်ထောင်စုမှာတက်တန်းဝက်ရွေးကောက်ပွဲကာလဖြစ်ပါတယ်တက်ဆက်ပြည်နယ်မြို့တော်ဟူစတန်နဲ့အနီးတစ်ဝိုက်မှာရှိတဲ့တက်ဆိုင်ရာရွေးကောက်ပွဲနယ်မြေတွေမှာကိုယ်စားလှယ်တွေနဲ့စေတနာဝန်ထမ်းကူညီလှူအပ်ပေးသူတွေဟာမဲဆန္ဒရှင်တွေနဲ့တိုက်လံတွေ့ဆုံတာတွေလုပ်ကြပါတယ်တရုတ်နယ်ဘွားဟန်ချန်းဟာအမေရိကန်ပြည်ထောင်စုမှာနေထိုင်တာအနည်း20လောက်ရှိပါပြီအာရှຫນွေဘွားကိုစလေကိုသူ့အနေနဲ့ထောက်ခံအားပေးလိုပါတယ်လို့ပြောဆိုပါတယ
် We're already a minority group. You should not bother with which political party.
ကျွန်တော်တို့ဟာလူနည်းစုအုပ်စုဖြစ်နေပါပြီ။ဘယ်ပါတီဝင်ဖြစ်တယ်ဆိုတာအဓိကမဟုတ်ပါဘူး
။ချန်ဟာဘယ်ပါတီမှဝင်မထားတဲ့တတိပုဂ္ဂလဖြစ်ပါတယ်။လေလာတိုင်းထွာချက်တဲ့အရာတရုတ်လူမျိုးအမေရိကန်အတော်များများဒီလိုရည်တည်ချက်ရှိကြပါတယ်။ Washington DC အခြေစိုက်အာရှနဲ့ Pacific ကျွန်းသားAmerican Mesana Shemya Athenga, Christine Changaro.
Largest ethnic community that identifies as independent.
တို့က party wing ဟုတ်တယ်တတိပုဂ္ဂလတွေထဲမှာအများဆုံးဖြစ်ပြီးတော့42ရာခိုင်နှုန်းရှိပါတယ
်2022ခုနှစ် Mesana Shemya နဲ့ပတ်သက်တဲ့စစ်တမ်းတွေအရာအာရှຫນွေဘွား American တွေဟာ Republican တွေထက် Democrat ကိုမဲပေးသူပိုများပါတယ် Philippine American Miguel De Contes ကတော့ပြီးခဲ့တဲ့2022ခုနှစ်ရွေးကောက်ပွဲမှာဒီမိုကရက်ကိုမဲပေးခဲ့ပါတယ်ကိုဝန်ဖျက်ချခွင့်လိုကိစ္စမျိုးတွေအပါအဝင်အကြောင်းအရာကိစ္စတွေမှာမိသားစုအတွင်မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းတွေအကြားအမြင်မတူကြဘူးလို့သူကပြောဆိုပါတယ
် Say older generation are more like pro life
မျိုးဆက်ဟောင်းတွေအနေနဲ့ကိုဝန်ဖျက်ချခွင့်ကိုလက်မခံကြပါဘူးဒါပေမဲ့ပထမမျိုးဆက်နောက်ပိုင်းအမေရိကမှာမွေးဖွားတဲ့မျိုးဆက်သစ်တွေအနေနဲ့သူတို့နဲ့မတူညီတဲ့အမြင်တွေရှိကြပါတယ်
ဗီယက်နမ်အမေရိကန်တွေကအခြားအာရှအမေရိကန်တွေနဲ့မတူပါဘူး။သူတို့ကသူတို့ကိုသူတို့ဒီမိုကရက်ထက်ရီပပ်လီကန်ပါလို့ပြောသူပိုများပါတယ်။ဗီယက်နမ်အမေရိကန်တဦးဖြစ်တဲ့ဘတ်ဝီလျံကတော့အခုလိုပြောဆိုပါတယ်
။ Number one thing that I am worried about is for this
country. ကျွန်မအနေနဲ့ပထမဆုံးစိုးရိမ်တဲ့အချက်ကတော့တိုင်းပြည်ဟာ socialist လမ်းကြောင်းဘက်ကိုလှည့်သွားမှာကိုစိုးရတာပါ။ဗီယက်နမ်မှာ socialist စနစ်ကျင့်သုံးတဲ့အချိန်မှာကျမတို့ထွက်ပြေးလွတ်မြောက်လာပြီးတော့အမေရိကကိုရောက်လာတာပါ။
အာရှအမေရိကန်တွေအကြားမှာဘလူးပါတီထောက်ခံတဲ့ဘလူးပါတီဝင်တဲ့ဝင်ဘူးဆိုတဲ့ကွဲလွဲချက်တွေရှိပေမဲ့အချင်းချင်းညီညွတ်စေတဲ့အကြောင်းတစ်ခုရှိပါတယ
် It's really about stopping
အဲ့ဒီအကြောင်းအရာကတော့အာရှတိုက်တာမွန်ဒီယေကိုရပ်တန့်အောင်လုပ်ဖို့ကိစ္စပ
ါ Texas ပြည်နယ် Houston မြို့တော်ကပြည်နယ်ကိုယ်စားလှယ် Jin Wu ကတော့အခုလိုပြောပါတယ
် If you grew up in America you know just like
ခင်ဗျားအနေနဲ့အမေရိကမှာကြီးပြင်းခဲ့တယ်ဆိုရင်ခင်ဗျားသိမှာပါကျွန်တော်လူမျိုးကိုပေါ့တချို့ကရှင်လို့ခေါ်ကြပါတယ်တချို့ကချင်းချောင်ဒင်းတောင်ဆိုပြီးလောင်ပြောင်နာရှိတယ်လို့တချို့ကမျက်စောင်းထိုးကြည့်ကြပါတယ်နောက်တစ်ဆင့်ဆိုရင်တော့ဒရွေးနဲ့ထွေးတာလက်သီးနဲ့ထိုးတာမျိုးခံရမှာပ
ါ Ford Ben Messana နဲ့ကတရုတ်အမေရိကန်လည်းဖြစ် Republican Party ဝင်လည်းဖြစ်တဲ့ Jin Blackmon ကတော့သူ့အနေနဲ့Texas ပြည်နယ်မြို့တော် Houston ရဲ့စင်ကြေဘုံ Sugarland မှာနေရတာလုံခြုံတယ်လို့ခန်းစားရတယ်လို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မတ်လ2020ကနေဒီကနေ့အထိအာရှနယ်ဘွားတွေကိုစတင်မှုတွေမြင့်တက်လာနေတဲ့ New York နဲ့ California လိုနေရာမျိုးတွေမှာလုံခြုံမှုရှိတယ်လို့သူ့အနေနဲ့ခန်းစားရမှာမဟုတ်ဘူးလို့ပြောဆိုပါတယ
်။ My parents are 80 years or some old that yeah I do
ကျွန်မရဲ့မိဘတွေကအသက်80ရှိပါပြီ။ တခြားတယောက်ယောက်အဖို့မပါဘဲနဲ့အပြင်ထွက်ဖို့ကိုတော့ကျွန်မစိုးရိမ်ပါတယ
်အာရှနယ်ပါးတွေကိုစန့်ကျင်တဲ့ကိစ္စတွေကိုအာရှသားတွေကပြဿနာတစ်ခုလို့မြင်ကြတဲ့အချိန်မှာဘတ်ဝီလျံကတော့ဒါဟာနိုင်ငံရေးအရာဖြစ်တာလို့မြင်ပါတယ
် Anti-Asian is another ploy of the Democrats
အာရှနယ်ပါးတွေကိုစန့်ကျင်တဲ့ကိစ္စကတော့ပြည်သူတွေကြားခွဲခြားဖို့အတွက်ဒီမိုကရက်တွေရဲ့နိပရိယတစ်ခုပါ။အ
ာရှအမေရိကန်တွေအတွက်တော့ကျန်းမာရေးဆောင်ရှောက်မှုစီးပွားရေးရာဇဝတ်မှုနဲ့ပညာရေးဆိုင်ရာကိစ္စတွေကအဓိကဖြစ်ပါတယ်။ဒါတွေကိုဘယ်ပါတီကဖြည့်ရှင်းပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်ပြီးသူတို့ရဲ့အမြင်တွေကွဲပြားကြတာဖြစ်ပါတယ
်။ကုစုံမှုကြောင့်ပြောပြသွားတာပါခင်ဗျာ။အခုလိုမျိုးအမေရိကန်တက်တန်းဝက်ရွေးကောက်ပွဲမတိုင်ခင်ဒီမိုကရက်တွေအတွက်မဲဆွယ်ပွဲတွေမှာဒီအမေရိကန်သမ္မတကြီးโจไบเดนကသူ့စီးပွားရေးအစီအစဉ်ကိုအလေးပေးပြောနေပေမဲ့ငွေကြေးဖောင်းပွားမှုတွေလောင်စာစီစည်းကြီးမြင့်မှုတွေကိုဖြည့်ရှင်းဖို့ Republican တွေဘက်ကထောက်ပြနေပြီးဘိုင်ဒန်အစိုးရအနေနဲ့ Republican တွေတက်သားအောင်လုပ်ပြနိုင်မလားဆိုတာကိုစိုးရိမ်နေကြပါတယ်။ Anita Power ရဲ့သတင်းလွှာကိုတော့ဆက်ပြီးတင်ပြခြင်းပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲသမ္မတဘိုင်ဒန်ကနယူးယောက်ကိုသွားပြီးတမကအဖွဲ့ဝင်အလို့သမားတွေနဲ့တွေ့ဆုံကသူအစိုးရလက်ထက်အမေရိကန်စီးပွားရေးတိုးတက်မှုတွေရှိနေကြောင်းပြောခဲ့ပါတယ
်10 million jobs created since we took office
ကျွန်တော်တို့အစိုးရတက်လာခြင်းကစလို့လောက်ကိုင်းပေါင်း7သန်းကျော်ဖန်တီးနိုင်ခဲ့ပြီးအမေရိကန်သမိုင်းမှာစံချိန်တင်ခဲ့သလိုပိုကောင်းမွန်တဲ့အခြေအနေမှာရှိနေပါတယ်လက်ရှိအလုံးလက်မဲ့နှုန်း 3.5% ကျင်းဆိုတာကလည်းနှစ်ပေါင်း50အတွင်းအနှိမ်ဆုံးဖြစ်ပါတယ်အမေရိကန် 5.4 သန်းအငယ်စားလူငန်းတွေလို့ဖို့လျှောက်ထားတာဟာအမေရိကန်သမိုင်းမှာအများဆုံးဖြစ်ပါတယ်
ဘိုင်ဒန်အစိုးရဘက်ကဒီလိုပြောနေပေမဲ့တစ်ဖက်မှာလောင်စာဆီဈေးနှုန်းကြီးမြင့်မှုငွေကြေးဖောင်းပွားမှုစံချိန်တင်မြင့်မားမှုတွေကစီးပွားရေးရဲ့လက်တွေ့အခြေအနေမှန်ကိုရောင်မြန်ဟန့်နေပါတယ်။ဒါဆိုရင်မဲဆန္ဒရှင်တွေရဲ့သဘောထားကဘယ်လိုရှိမှာပါလဲ။ Republican Party ကြီးဆိုတဲ့အနောက်ဘက်ခြမ်း Wyoming ပြည်နယ်ကမဲဆန္ဒရှင်တချို့နဲ့ VOA ကမေးမြန်းခွင့်ရခဲ့ပါတယ်။ Randy Mookie ဟာအင်ခေါမိုးပြုပြင်ပြီးတဲ့အလုပ်လုပ်သူပ
ါ When we had Donald Trump in office
သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကစီးပွားရေးတော်တော်ကောင်းခဲ့ပါတယ်အငြိမ်းစားယူတဲ့လူတွေလည်းအဆင်ပြေပါတယ်အားလုံးအဆင်ပြေခဲ့တာပါသူမရှိတဲ့နောက်ပိုင်းအရာအားလုံးထိခိုက်လာပြီးအတော်ထိခိုက်ကြဆင်းလာပါတယ
်ဒီကိစ္စကိုပဲထိတ်တန့် Republican ခေါင်းဆောင်တွေကလည်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမတိုင်ခင်မှာထောက်ပြနေကြတာပါအကယ်၍သူတို့ဘက်ကသာအနိုင်ရခဲ့ရင်သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကိုတတ်နိုင်သမျှစန့်ကျင်ပယ်ချသွားမယ်လို့ Republican ကိုယ်စားလှယ်တောင်းတွေကပြောပါတယ်။ Sarah Sanders ဟာ Arkansas ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက်ဝင်ရောက်ရှင်ပြိုင်သူပ
ါ။
ပြည်နယ်အုပ်ချုပ်ရေးမှူးနေရာကိုဘယ်သူကပဲအနိုင်ရပါစေ။တိုင်းပြည်ကိုဒုက္ခရောက်စေတဲ့ Joe Biden နဲ့သူ့ရဲ့ညံ့ဖျင်းတဲ့မူဝါဒတွေကိုစန့်ကျင်ပယ်ချနိုင်သူဖြစ်ဖို့လိုပါတယ်။
စင်းစရာတွေအရအမေရိကန်လူနေမှုစရိတ်ကအရင်နှစ်ကတည်းကပိုများလာပါတယ်။အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုနှုန်းကလည်း 8.1 ရာခိုင်နှုန်းထိမြင့်တက်နေပြီး G7 နိုင်ငံတွေရဲ့ငွေကြေးဖောင်းပွားမှုနှုန်းပြင်းပြထက်ကိုပိုများနေတာပါ။ဒါပေမဲ့ကမ္ဘာအခြားနိုင်ငံတွေတက်ဆိုင်တော့နည်းနေပါသေးတယ်။ IBSOS သုတေသနအဖွဲ့ရဲ့ဒုက္ခခရစ်ဂျက်ဆန်တို့လိုလူမှုစစ်တမ်းကောက်ယူသူတွေကတော့ရေဘူယစီးပွားရေးအချက်လက်တွေကြောင့်မဲဆန္ဒရှင်တွေသဘောထားပြောင်းသွားမှာမဟုတ်ပဲသူတို့ရဲ့စိုးရိမ်ပူပန်မှုတွေအပေါ်အခြေခံပြီးပြောင်းသွားနိုင်တယ်လို့သုံးသပ်ကြပါတယ
် Essentially when we ask people what their single most important
ရေဘူးအပြင်တော့သူတို့အတွက်အရေးကြီးဆုံးပြဿနာဘာလဲဆိုတော့ကျွန်တော်တို့မေးပါတယ်နောက်ဆုံးတော့စီးပွားရေးပြဿနာကအရေးကြီးဆုံးဖြစ်နေပါတယ
်စီးပွားရေးအပေါ်စိုးရိမ်ပူပန်မှုကနိုင်ငံရေးအပြောင်းအလဲဖြစ်ဖို့တွန်းအားဖြစ်စေတယ်လို့လည်းဆိုပါတယ
် I do think it tells us that Americans are
American ကစီးပွားရေးနဲ့ပတ်သက်လို့စိုးရိမ်နေလို့ပဲဆိုရတဲ့တဲ့စီးပွားရေးချင်းနေပို့ဆိုးလာမှာကိုစိုးရိမ်နေရပါကူကဒီမိုကရက်စုကအုပ်ချုပ်နေရဆိုတော့ဒီတက်တန်းဝယူကောက်ပွဲမှာသူတို့အတွက်စိတ်ခေါမှုကကြီးမားပါတယ
်။ဘယ်ကိစ္စတွေကအဓိကတွန်းအားဖြစ်မယ်ဆိုတာကတော့နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအပြေထွက်လာမှာဖြစ်ပါတယ်ခင်ဗျာ။ဒီရှေ့တစ်ပတ်ထဲမှာကျင်းပဖို့ရှိနေတဲ့အမေရိကန်ရဲ့တက်တန်းဝက်ရွေးကောက်ပွဲဒီကတော့တကယ့်ကိုအကျိတ်နဲ့ဖြစ်မဲ့သဘောရှိနေပါတယ်ခင်ဗျာ။ဒီသမရာဟောင်းတန်နဲ့ထရန့်ထောက်ခံတဲ့ကုစလေတွေအနိုင်ရလာမလားဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်။ဒီမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်းအမေရိကန်တခွင်သိပ်ပံတဲ့ဤပညာကန္တာတွေကိုကျွန်တော် Facebook အပြင်လိုင်းနိုမီတာ3249တို့မှာနားဆင်နိုင်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ3249လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီတုတ္တဆုံလင် American တခွင်သိပ္ပံနဲ့ဤပညာကဏ္ဍအဲ့ဒီနှစ်ခုမတိုင်ခင်မှာအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍကိုပြောပြချင်ပါတယ်မြန်မာဒီမိုကရေစီရေးကိုဩစတြေးလျအစိုးရကအတိအမှတ်ပြုပြီးတော့လိုအပ်တဲ့လူသားချင်းကူညီမှုတွေစာနာထောက်ထားမှုအကူအညီတွေထိထိရောက်ပေးနိုင်အောင်ဖိအားပေးတိုက်တွန်းသွားမယ်အကြောင်းဩစတြေးလျအိမ်နောင်ရှင်အလှမယ်ပြိုင်ပွဲမှာ Charity Queen တရဖူဆုခုခဲ့တဲ့မြန်မာနွယ်ဘွားဒီဩစတြေးလျနိုင်ငံသူမတ်ဆိုဖီယာဆာကစ်ကပြောပါတယ်မြန်မာရေးကိုထိထိရောက်ဆောင်ရွက်ခြင်းနဲ့အတွက်အလှမယ်ပြိုင်ပွဲဝင်ပြိုင်ခဲ့တာလို့လည်းသူမကဆိုပါတယ်မက်ကင်ပြူတွေကဆက်သွယ်မင်းများတင်ပြထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
Okay တော်လေကျွန်တော်ကအရင်ဆုံးမေးလိုက်ချင်တာကတော့မက်ဆိုဖီယာကကျွန်တော်တည်တလောက်ဩစတြေးလျကိုငငယ်လေးလေးရောက်သွားတဲ့စိတ်ကြောတက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိချားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးရောက်တုန်းကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုဒီအိမ်နောက်ရှင်နော်ကလေးမိခင်လည်းဖြစ်နေပြီးတဲ့အခုလိုချိန်မျိုးမှာမှထူးခြားခြားဘယ်လိုစိတ်ကူးရပြီးတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင့်
မအားရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်ဝင်စားဘူးပေါ့နော်အဲပြီးတော့ကို့အတွက်ကလည်းဟိုမလိုအပ်ဘူးလို့ထင်တယ်ပေါ့နော်အဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs. Australia ဆိုတာဝင်ပြိုင်ခဲ့ဘူးတယ်အဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမတမီးလေးရှိတမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ဘူးတယ်ပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲ့အကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ပြီးတော့သမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်။မိခင်တယောက်ကလို symbol တက်ပြီးတော့အဲ့လိုဟို speech တွေပေးတာပဲမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်။အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ကိုဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးပေါ့နော်အိမ်တောင်တယ်လည်းအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်နေရှင်လည်းကိုပိုင်စီးပွားရေးလုပ်နေရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှိရှိမြောက်တနေ့နေတူကမှတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝအောင်စိတ်ကူးမရှိခဲ့ဘူးဒါပေမဲ့အားလုံးတည်ပြီးကြတဲ့အချိန်မှာကိုချစ်တဲ့ဟိုအမေမြန်မာပြည်ပေါ့နော်မြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်သူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွရွချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကို့ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့အချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုမြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းနေပြီးတော့ပံ့ပိုးခြင်းနဲ့ကို့မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့တေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲနော်လူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့နော်ငါအသက်45နှစ်ရှိပြီတချို့တွေဆို16 17တို့15တို့ပေးသွားတဲ့လူတွေတပုံကြီးပဲပေါ့နော်ငါဘွားမှာငါနေပြိုခဲ့တယ်အဲတာယာအေဂျင့်နဲ့အိမ်တော်တစ်ခုတိဆောက်ထားတယ်ဈေးဝါးရေးလည်းကောင်းကောင်းမွန်ရှယ်သားသမီးလေးတွေလည်းလိမ့်မာတယ်ဆိုတော့ငါဘွားမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေငါဘယ်လိုအကျိုးပြုရမလဲဆိုတဲ့စိတ်နဲ့ဒီတိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ပြီးတော့နိုင်ခဲ့လို့ရှင်ရင်ဒီပြည်မာပြည်မာတွေ့မှာဒုက္ခရောက်နေတဲ့သူတွေနေဆက်မှာဒုက္ခရောက်နေတဲ့ PDF တွေပေါ့နော်အကုန်လုံးကို ဟိုတက်ကိုတက်နိုင်တဲ့တစ်ဖက်တစ်လမ်းနေကိုယ့်ရဲ့အတန်အထူးသဖြင့်အမရဲ့ voice ကိုအမအသုံးချပြီးတော့ဒီလူတွေကိုကယ်တင်ကူညီခြင်းနဲ့စိတ်နဲ့ဝေပြန်ခဲ့တာပါ
ဟုတ်ကဲ့အဲ့တော့အခုကျတော့ဒီပြိုင်ပွဲဝင်တဲ့အခါမှာလည်းဒီ charity queens ပေါ့နော်ကိုယ့်ရဲ့ဒီဟိုလူသားအချို့ပြုပေါ့နော်လူမှုအချို့ပြု brighter လုပ်ငန်းတွေချောင်းမလို့ဒီလိုမျိုးဟိုအသိနဲ့ပြုတယ်လို့လည်းချက်ပါတယ်ဆိုတော့ဒီလိုတိုက်တဲ့တစ်ခုကိုရသွားတဲ့အခါမှာတော့ကိုယ့်အတွက်ပို့ပြီးတော့လှုပ်ဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမဘယ်လိုခံစားနေလဲ
တရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းကလည်းကြီးပါတယ်ဒီဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဟိုဘယ်လိုခေါ်မလဲ responsibility တွေကအများကြီးပါလာတယ်ပေါ့နော်ဒီ title တစ်ခုကိုလည်းရဖို့ဆိုတာလည်းမလွယ်ခဲ့ပါဘူးတကယ်စူးစမ်းခဲ့ရပါတယ်ဟိုလွယ်လွယ်ကူကူတည်းမရခဲ့ဘူးဒီ training နေဆင်းခဲ့ရတယ်နေမအိမ်ညာမအိမ်နဲ့ဟို research တွေလုပ်ပြီးတော့ကိုယ့်ရဲ့ဟိုအမကဒီတရဖူဘာကြောင့်ရခြင်းလဲဆိုတော့ခုနပြောသွားသလိုပဲကိုတိုင်းပြည်အတွက်ကိုကိုလူမျိုးအတွက်ကိုဟိုဟာဖြစ်တဲ့အတွက်ကိုကိုအတွက်ဆိုကိုဒီလောက်မစူးစမ်းဘူးပေါ့နော်ဟိုပင်ပင်မဲမဲနဲ့လုံးမိမှာမဟုတ်ဘူးဝင်လဲပြိုင်နေမှာမဟုတ်ဘူးပေါ့
အခုဒီတိုက်တွေကလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြမကြီးပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုတိုင်းဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှစ်ဆက်ကိုပို့ပြီးတော့ထိရောက်အောင်ဘာတွေလုပ်သွားဖို့စဉ်းစားထားတာရှိပါလဲရှင
်အမလုံးမဲ့လုံရက်တရားတော့ဒီAustralia government အမြဲတမ်း pressure ပေးရမယ်ပေါ့နော်ဒီအချက်ကဒီ NUG government ကိုအတိအမှတ်ပြုပြီးတော့ဒီ NUG government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အဲအမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်တို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့သုံးဆောင်တို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာတောထဲမှာ space ရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲတို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုတစ်နှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမှာပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်ပြေပဲတိုက်ပွဲဝင်နေဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်တယ်တချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်တယ်တချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်တယ်တချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်။ဟိုမတိကြအောင်ဆောင်တဲ့သူရှိ ਉਹ ပေါ့နော်။အမကတော့လက်ပြတန်းချင်တယ်။အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးကိုယ်တိုင်မျိုးကူညီသွားမှာပါ
။ဟုတ်ကဲ့။ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေ။ဘာကြောင့်လဲဆိုတော့မက်ဆိုဖီယာကိုရိုင်းရလဲဒါအိမ်နောက်ရှိအမျိုးသမီးတယောက်ဖြစ်တယ်။နော်အိမ်နောက်ဝတ်တရားတွေသားသမီးဝတ်တရားတွေကိုပိုင်စီးပွားရေးလုပ်ငန်းတွေကိုဘဝရှိတယ်။ဒီကြားထဲမှာမှာကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရည်မှန်းချက်နဲ့ပေါ့နော်မြမကြီးပို့ပြီးထိရောက်ဖို့ဆိုရယ်ဆက်ဆော့ပြောတယ်လို့ပေါ့။ဒါဖြစ်နေရကူရအောင်ဖန်ကြည့်ရဲကိုရောက်ချင်တဲ့နေရာကိုရအောင်ကြိုးပမ်းခဲ့တယ်။ဆိုတော့ဒီလိုအချိန်မှာဒီကြီးတွင်းမှာဆိုရင်ဆော့ဆော့ပြောတယ်လို့ပေါ့နော်လက်ရှိအချိန်ဒီမှာအခက်ခဲတွေကြားမှာရုန်းကန်နေရတဲ့အမျိုးသမီးတွေရှိပါတယ်။ဆိုတော့သူတို့ကိုဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
။အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူး။ကိုလူဆိုတာကကိုအမြဲတမ်းပြန်သုံးသပ်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လုပ်တာလဲပေါ့နော်အဓိကအဲ့၃ချက်ပေါ့နော်အဲ့၃ချက်လေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်တော်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်မင်းမင်းပေါ့နော်ဆွဆွနွေးနွေးနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုဟိုအပေးအယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့အလုပ်တစ်ခုကိုလုပ်တာပေါ့နော်ဒီအမျိုးသားရဲ့ဟိုခွင့်ပြုချက်နဲ့ကောင်းကောင်းမွန်မွန်နဲ့ဟိုတိုင်တိုင်မင်းမင်းဆိုကိုယ့်ရဲ့အမျိုးသားရဲ့ support ကိုရလို့ရှင်ပဲမိမတွေပါအိမ်နောက်ရှင်မျိုးသမီးတွေမှာတအားဖြစ်တယ်အားတစ်ခုပေါ့နော်အဲ့အားတစ်ခုနောက်တစ်ခါကိုယ့်ကိုယ်ကိုယုံကြည်ချက်ထားရမယ်ပေါ့နော်အထူးသဖြင့်မြန်မာအမျိုးသမီးတွေအမကိုယ်တိုင်လည်းမြန်မာအမျိုးသမီးပါပဲဘယ်လိုပဲ Australia မှာဖြစ်ဖြစ်အမကမြန်မာအမျိုးသမီးပဲအမတို့မြန်မာအမျိုးသမီးတွေရဲ့ဟိုအားနည်းချက်တစ်ခုက လူတယောက်ကတခုပြောလိုက်ပြီဆိုလို့ရှိရင်ထိခိုက်လွယ်တယ်ပေါ့နော်စိတ်ထိခိုက်လွယ်တယ်ငါများဟုတ်နေသလားငါများမှားနေသလားငါများဖြစ်နေသလားဘယ်တော့မှအဲ့စိတ်ကိုမမွေးနဲ့ကိုယ်စိတ်ကိုကိုယ်ပဲပြန်သုံးသပ်လို့ရမယ်သူများသုံးသပ်လို့မရဘူးပေါ့နော်အဲ့တော့အားမလျှော့ပါနဲ့ကိုယ်စိတ်မှာကိုယ်ဖြစ်ချင်တယ်ကိုယ့်ရဲ့အလှသည်ကိုယ်သာအတိဆုံးကိုယ့်ရဲ့ဘဝကကိုယ်သာအတိဆုံးပေါ့နော်အဲ့တော့အဲငါမလုံနိုင်ဘူးဆိုတဲ့အရာဘာမှမရှိဘူးเนาะဘယ်အသက်ပဲရောက်နေရတယ်အမဆိုလို့ရှိရင်အခု45နှစ်တမတီ Mrs. Universe Australia ဒီဟို charity ကိုင်းတဲ့ပူရဆိုတော့ဂျုံတော့မယုံဘူးပေါ့เนาะဘာလို့လဲဆိုတော့ငါအသက်ကထောက်ဝက်ကျိုးနေပြီမချင်သိလားသိမလားမသိဘူးပေါ့เนาะဆိုပြီးတော့အဲ့တော့ဟိုအလန်အန်အော်ပါဘဝဆိုတာကဘယ်သူမှကြုံမြင်မင်းဘူးပေါ့เนาะနောက်မနေ့ပြန်ပဲဘာဖြစ်မလဲဆိုတာလူတွေမသိဒါပေမဲ့ဒီနေ့ကိုကိုပိုင်လေပေါ့เนาะအဲ့တော့ဒီနေ့မှာကိုပိုင်တဲ့အတွက်ကိုဒီနေ့မှာကိုကောင်းတာတွေတွေ့ပြီးတော့ကိုငါလုတ်ကိုလုံနိုင်ရမယ်ငါဖြစ်ကိုဖြစ်ရမယ်ဆိုတဲ့စိတ်နဲ့ပဲတွေးပြီးတော့ရှေ့တာဆက်ချက်ပါအဲ့ဒါလည်းကြံပေးချက
်ယုံကြည်ချက်ယုံကြည်ချက်မပြောက်ဘူးရည်ချင်ရဲ့လည်းဖြစ်ပါတယ်ကြီးကြီးများကြီးဖြစ်ပါတယ်မက်စတီးယားအခုလိုချိန်ပေးပြီးတော့ဒီကားရဲ့အတွက
် Thank you ပါညီမ Thank you ပါအမအခုလိုဟိုတကူးတကားနဲ့အင်တာဗျူးလုပ်တဲ့အတွက်ကိုလည်းအရင်ကျေးဇူးတင်ပါတယ်
အကင်ဒီတွေတင်ဆက်သွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလဲကျလာတာကတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ပင်လယ်ကမ်းရိုးတန်းရေတိုက်စားတာတွေကိုကာကွယ်ဖို့တန်တာကြောက်တန်းအတုဖန်တီးထားတာတွေပြစ်ဒဏ်ခံရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမ္မတကပြန်လွှတ်ပေးလိုက်ပေမဲ့ဒီတဲ့ပို့ပြီးတော့အခွင့်အရေးပေးဖို့တောင်းဆိုနေတာစတာတွေကိုကိုအောင်တင်ပြမှာပါ
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာခုအခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေသိမ်းတပံတွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမ္ဘာကောင်လေးတွေခုနားဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးသဏ္ဍာန်တန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာဟာအဲ့ဒီထက်မှာအခွန်ပါတဲ့ပင်လယ်သတ္တဝါမျိုးစုံခိုအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါးနေတဲ့ဒေသကသတ္တဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
်။ Traditionally eroding shorelines you place hard structures.
ဘူရုံကကန်ဆက်တခြားကမ်းမပြူတာတွေရပ်အောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေးရှိပါတယ်။အခုတော့အဲ့ဒီနည်းလမ်းတွေမသုံးတော့ဘဲနဲ့တဘာဝနဲ့အနီးဆက်ဆုံးနည်းလမ်းတွေသုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်။
ရင်းနေတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်တန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေတယ်လို့ပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပါ
oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကားလဲ50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးတယ်လို့ရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
ရင်းညိပင်ရှည်တွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေတရဝါတွေရှင်သန်ကြီးပြင်းရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေတယ်လို့အပင်တွေကြားရဲရောက်လာတဲ့သဲနှုံးတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောင်ကျမ်းပြေပူထူလာစေပါတယ
်။ Yes, so the more eelgrass sits in the bay.
ရင်းကြီးပင်တွေရေအောင်မှာရှိနေသမျှကဲယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလေ။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလေ။ဒီရင်းကြီးပင်တွေဟာငါးတွေငှက်တွေအစားလေးဖြစ်ပါလေ။
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်3ဧကလောက်အထိတိုးချက်လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစီဇန်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖန်စီခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါမှမဟုတ်အခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။
ဈေးကြောင့်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချိန်နှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါ။တခြားပြည်နယ်တွေကိုဈေးကြောင့်ရောင်းဝယ်ဖြန့်ဖြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့6လလောက်ကိုဘန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖန်ဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖန်ဆီးတာကိုခံပြီးနောက်သူ့ပေါ်ဖန်ရန်ထုတ်ထားတာကိုတိလိုက်တာပါအဲ့နောက်ဆေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျွန်မတို့တော့တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်နဲ့10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ5နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်စီယွန်ရေးကာလကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချမှတ်ခံသူတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့လည်းသမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါ
ဘူး
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပ
ါလက်ချက်ပဲဟာ2019ခုနှစ်အချင်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်ဒါပေမဲ့လည်းခုကသမရရဲ့အမိန့်ကြောင့်လူအတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်အခုလိုလွတ်ပေးလိုက်တာဟာကနဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာဘာလို့တင်ပို့တဲ့ရွှေဖြုံသီးစစ်သူဘူ85ရာဂိုင်နှုံလောက်အတွဲရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါအခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရဲ့အခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
အဲ့ there's a male and a female
ပန်းမှာလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ
်နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sitobu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်3,000လောက်ထွက်ပါတယ
် last 3 years I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
အခုတင်ပြတဲ့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှဖြစ်ပါရခင်ဗျာအခုတခါနားဆင်ရမယ့်သိပ္ပံနဲ့နီးပညာကဏ္ဍမှာတော့လေယာသုံးဒီပိုးသက်ဆေးတွေရဲ့အကျိုးနဲ့အပြစ်အကြောင်းတွေကိုဒေါခင်မျိုးသက်ကရှင်းပြထားပါတယ်ဗျာ
ဆိုင်ပြူးသီးနံထုတ်လို့ရမှာသီးနံတွေအပြစ်အစီးမခံရအောင်သုံးနေကြတဲ့ပိုးသက်ဆေးပေါင်းသက်ဆေးတွေကိုစနစ်တကျမတုံးရင်အန္တရာယ်ကတိတ်ကြီးပါတယ်ဒါတွေကိုသတိနဲ့သုံးဆွဲသင့်တယ်လို့မြန်မာအော်ဂဲနစ်စိုက်ပျိုးထုတ်လုပ်သူများအသင်းတည်ထောင်သူဇီဝနည်းပညာနဲ့တဘာဝဝန်းကျင်အမှုဇီဝဗေဒပညာရှင်ဒေါက်တာတန်းတန်းစိန်ကို
အမှန်ကန်ပြည့်စုံတဲ့ဒီပညာရှင်ဟောဝါနံပါတ်1
အရန်ရေးကြည့်ရလို့ထင်ပါတယ်။နောက်တစ်ခုကကြတော့ဒီတုံးဆွဲတဲ့အခါမှာမှန်ကန်တဲ့နှုံသားတွေဖြစ်ဖို့ပေါ့။နောက်ပြီးတော့တုံးဆွဲတဲ့ဒီစိတ်ဖြန့်ကရိယာတွေကလည်းဟိုတိတိကျကျစစ်ဆေးထားပြီးတော့သူ့ရဲ့ဒီဟိုဆောင်ရွက်နိုင်တဲ့အချိန်မှန်ကန်ကောင်းမွန်နေရမယ်ပေါ့။စိတ်ဖြန့်ရမယ်၊ချိန်ရည်တို့စိတ်ဖြန့်မှုရည်နဲ့ဆက်တဲ့အခါမှာနှုံသားမှန်ဖို့လိုတာပေါ့နော်။စိတ်ဖြန့်တဲ့အခါမှာလေတင်ကဖြန့်ရမယ်၊လေအောက်ကမဖြန့်ဘူးဆိုတာမျိုးပေါ့။တင့်တော်ရဲ့ဝတ်စုံနဲ့နှာခေါင်းစည်းရည်ခေါင်းစည်းရည်အဲ့ဒါတွေဝတ်ဖို့လည်းပညာပေးဖို့လိုပါတယ်။တုံးဆွဲပေးလို့ရှိလို့ရှိရင်တကိုယ်ရည်တန်ရှင်းဖို့ပေါ့နော်။ဆရာမနောက်တစ်ခုကကြတော့ဒီတုံးဆွဲတဲ့စိတ်ပုံကိုလည်းတေးချာချာစေးကြောတန့်စင်ဖို့အဲ့ဒါမျိုးတွေလိုတယ်နောက်ပြီးတော့ဒီဆေးဘူးတွေကအဲတုံးပြီးသွားပြီဆိုလို့ရှိရင်ဒီဆက်ခင်ပေးမှာအလွယ်တကူလွတ်ပြစ်ကြရပေါ့အဲ့ဒီနောက်မှာချက်စားတဲ့ကျွဲနွားတွေတရိတ်ဆန်တွေအဲ့ဒီအတွက်ကိုသွားပြီးတော့ထိကင်မိနိုင်တယ်မြေချောင်းအိမ်နေတဲ့တချို့တွေကလွတ်ပြစ်ကြတယ်အဲ့ဒါမျိုးကြလို့ရှိရင်လဲကျမတို့အဲ့လိုမလုပ်ဖို့ပေါ့ဒါငါတတဝါတွေထိကိုက်တယ်ဆိုတဲ့အကြောင်းပေါ့ဆိုတော့တချို့တောရွာတွေမှာဒီပိုတက်ဆေးဘူးကိုပဲရေဆေးပြီးတော့စားထည့်တယ်ပဲလှော်ထည့်တယ်စနွှင်းထည့်တယ်ဒါမျိုးတွေမဖြစ်အောင်ပေါ့ဒီဘူးကိုဖြတ်အောင်ဖြတ်လိုက်ရမယ်အဲ့လိုမျိုးတော့ဟိုလှုပ်ဖို့တော့လိုမယ်လို့ကျမအနေနဲ့တော့ဒါရေဘူးရပေါ့ဆင်မ
ဟုတ်ကဲ့ဆိုတော့တုံးတဲ့နေရာမှာအရေးကြီးတယ်လို့ဆွန့်ပစ်တဲ့နေရာမှာလည်းအရေးကြီးတယ်ပေါ့နော်ဆိုတော့တုံးတဲ့နေရာမှာဘယ်လိုဒီလောက်တောင်မှသတိထားရတာပါလဲဘာဘလောက်များအန်တီရကြီးလို့ပါလဲပြောပြပေးပါ
ဟိုဒီပိုတက်ဆေးအစိတ်တရားခန္ဓာရင်းကိုရောက်သွားလို့ရှိရင်အလွယ်တကူခန္ဓာကခြေဖြတ်ပြီးတော့မစွန့်ပြစ်နိုင်ဘူးပေါ့နော်။ဥမာတချို့ဟာတွေကစီနဲ့ဖြော်ရတာရှိတော့အစီပြန်နေမှာတော့ပျော်တာရှိတယ်။ဒီနောက်ပြီးတော့ဒီအစိတ်ကဖြစ်တဲ့အတွက်ကြောင့်အသည်းမှာဟိုတွားပြီးတော့စုပုံနေတတ်တယ်။အဲကျွန်မတို့ဒီဘာတန်ရဝေါ်ဟာရအနေနဲ့ပြောမယ်ဆိုရင်စုပုံအာနိသင်ပေါ့ဆရာမ။တနေ့နည်းနည်းတနေ့နည်းနည်းပေါ့အဲဆုံးညာလာတယ်ဒါအပြင် bio accumulation ဆိုရဲဇီဝစုပုံအာနိသင်ဆိုရှိရအဲ့ဒါဘာလဲဆိုရင် तू ကတက်ရှိဆောင်းလဲဟိုဒီအစိတ်ရောက်သွားပြီဆိုရင် तू ကဆောင်းကွဲပွားတာနဲ့အမျှဒီဆေးပါကွဲပွားသွားတော့ तू ကဥမာ 1 ppm လောက်ခံလာရဲရောက်ပြီမဲ့အဲနည်းနည်းကြာလာတဲ့ခါမှာ 150 ppm ဖြစ်သွားနိုင်တယ်ဒါက bio accumulation ရဲ့သဘောတရားအတိုင်းပဲဆိုတော့ तू ကဟိုနည်းဘလောက်ပဲနည်းတဲ့ပမာဏဖြစ်ပါစေ negligible လို့လို့မဖြစ်ဘူး तू ကများတယ်နောက်တစ်ခါကျတော့ bio magnification လို့ခေါ်တာပေါ့ဥမာဆိုပါစို့ဆရာမရဲ့ဥမာဒီဆေးတွေကလွတ်ပြစ်လိုက်လို့အဲမြစ်ချောင်းအင်းအိုင်နေတဲ့ရောက်သွားတယ်ဆိုလို့ရှိရင်5သိန်းလေးစားမယ်ဆရာမ5သိန်းလေးထဲမှာ 1 ppm ဆိုရင်အဲ့5သိန်းကို5အလက်ကစားရင်ตุ๊กแค่เล่ยောက်เล่ยောက်ก็ตัว5 ppm ขึ้นผิดตัวไอ้งาละก็รอบคาถัดซ่าได้งาเนี่ยสรุปตู้เนี่ยที่ฟู้ดเชนตะช่องมาป่าได้คามาโหถัดเส้นซ้ายซ้ายเนี่ยที่ตัดชื่อเนี่ยตบเตียอ่ะตัวแฉ่แฉ่ตัวอ่ะป่ะจี้จี้ตัวอ่ะป่ะไอ้หลอမျိုးโปตัดเสียตบเตียชื่ออ่ะสะเจนมาတော့ချက်ချင်းကြီးတန်းကနေမသိဘူးပေါ့လေမသိဘူးဒါပေမဲ့ခုနကပြောသလိုစုပုံအာနိသင်ဇီဝစုပုံအာနိသင်ဇီဝချက်ထွင်မှုပေါ့ไอ้หลอမျိုးရှိလာတဲ့ခါမှာသူဟာပမာဏတစ်ခုပေါ့သူ့ရဲ့ body weight နဲ့နှိုင်းရှင်နဲ့ပမာဏတစ်ခုရောက်တဲ့ခါမှာဒီ cancer ထဖြစ်တာတို့နောက်အာယုံကြောစနစ်တွေထိခိုက်တာတို့နောက်ပြီးတော့သူ့ရဲ့ဒီစာအိမ်နဲ့ဥလန်းချောင်းမှာကင်ဆာဖြစ်တာလို့ဆိုတာအခုဆိုရင်တွေ့ကြုံခံစားနေရပြီဖြစ်ပ
ါဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာအဓိကเนาะဒီပိုးသက်ဆေးကြောင့်ဟိုဖြစ်တဲ့ဟိုအန်ဒီရလေးတွေမြန်မာနိုင်ငံမှာကြုံနေရတာလက်တွေ့ကြုံနေရတာတော့ဥပမာလေးပေးပြီးပြောပြပေးပ
ါမြန်မာနိုင်ငံမှာခြားတော့ဗာလေးတွေကြုံလဲဆိုရင်ဥပမာဆိုပါဆိုเนาะကိုညာပေါ့ဆရာမကိုညာကတော့မှုတ်တဆေးတုံးတာပေါ့နော်မှုတ်တဆေးတုံးနေဆိုကိုညာဆိုတာဒီလိုမျိုးပေါ့မချက်မပြုတ်ရပဲနဲ့စားတဲ့အစားအစာတွေကပို့ပြီးတော့ under ရှိရဥမာဆလတ်ရွက်တို့လို့ဒီလိုကိုညာရို့လို့အဲ့ဒါကိုညာတရားယူပြီးတော့စားလိုက်တယ်စားလိုက်ရင်းနေတယ်မိုးဝေအော့အန်တာမျိုးတွေဖြစ်တာပေါ့နော်ဒီ gobi ဒုတ်ကိုကြော်ပြီးတော့စားလိုက်ခါမှာသူ့ရဲ့ဒီဆေးတွေဟာဒီအပင်မှာရှိရဲ့အာနိသင်ရှိရဲ့ရက်ရှိရဲ့အဲ့ရက်ကိုမကြော်ပဲခုံးမိရဲ့နဲ့တူရဲ့ဒီ gobi ဒုတ်တွေစားပြီးတော့မိုးဝေအော့အန်တာတွေလည်းဖြစ်တယ်ပေါ့နော်နောက်တစ်ခါကျတော့ဒီလိုအထားတို့ကြောင့်ဖြစ်တာတွေရှိရဲ့နောက်ပြီးတော့တလွဲသုံးနှောင်းဖြစ်တာတွေလည်းအများကြီးပဲရှိရဲ့ဒါကတော့ကျွန်မမိမဟကြုံတတ်မှာအဲ तू ကဒီပဲကင်းလေးကိုဆေးဖြန်းနေဆေးဖြန်းတဲ့ခါမှာ तू ကလေတင်လေးအောက်လဲမတွက်မိဘူးလားမသိဘူးဖြန်းသမျှတုတ်ထဲကုန်ဝင်တယ်ဝင်တော့သူ့ရဲ့မနှက်စာတွေကဒီ ဒီအံပတ်လိုမျိုးစို့ပြီးပဲခင်းတဲ့လဲနေရမျိုးပေါ့အဲ့ဒါကိုတော့တွေ့တာပေါ့နော်တချို့ကြတော့လေဒီဘိုးခွန်တွေပေါ့ဘိုးခွန်တွေကိုစနစ်တကျမစွန့်ပစ်ဘူးအိမ်သားမှထားတယ်အဲ့ဒါကိုဒါဖဲ့ခုံဘက်မှာဖြစ်သွားတာပေါ့အဲ့ဒါတွေကိုခါရဲနွားတွေကကိုက်တာညဘက်ကြီးလည်းဖြစ်တော့ကိုက်နေရမသိဘူးမနဲ့လဲကြလဲကြအောင်နွားရှစ်ကောင်တည်သွားတာမျိုးပေါ့နောက်တစ်ခါအင်းတော်ကြီးပဲပေါ့နော်သူကဖြစ်သွားတာတော့တော်တော်ကြေကွဲဖို့ကောင်းသူကဒီအိုင်ပက်တာအိုင်ကိုပေါင်းတက်စင်းနဲ့ပက်လိုက်တာရိုးရာဒလေးရာရေတွေခတ်ထုတ်တာပဲပေါ့နော်ဒါပေမဲ့သူကကြတော့အဲတားကလည်းအဖေရဲ့ပင်မန်းပါတယ်ပေါင်းတက်စင်းပက်ချလိုက်တာအဲ့ချိန်မှာငါးတွေမိုးဝေလာတဲ့ငါးတွေကိုအလွယ်တကူကောက်ကြတော့ဒါပေမဲ့အဖေမှာကြတော့ဒီချစ်တလုံးမှာတမန်းရှာထားတာရှိတယ်။ရှိရောအဲ့ဒံရရဲကိုဒီပေါင်းသက်စီအောင်ဝင်နေအောင်မတိလိုက်ဘူးအိမ်ပြန်သွားတော့ကုတ်ရင်းကုတ်ရင်းနဲ့ဒီအသားတွေပဲ့လာတာ။သူကဟိုစီချိုတွေပိုင်းလည်းရှိရောကုလို့မရတော့။အဲတလာတွင်းသေသွားတာတွေနောက်တစ်ခုကဒီလက်နဲ့မှွေလို့အဲလက်ကြီးတွေထုံလာတာတွေဒါတွေအများကြီးပဲပေါ့နော်။ဒါကိုဝင်ဆောင်မိခင်နေဆိုလို့ရှိရင်ဆေးဖြန့်ထားတဲ့အခင်းရဲ့တမိုင်ပတ်လေကိုမသွားရဆိုတာမျိုးဒါWHO ရောမှာတတ်မှတ်ထားတယ်မိခင်ရဲ့ body weight နဲ့ဒီကလေးရဲ့ body weight ကိုကြည့်လိုက်ကလေး body weight ကတေးတဲ့ခါကျတော့ကလေးမှာထိတဲ့ခါမှာဒီအင်္ဂါမစုံတဲ့ကလေးမွေးရတယ်အိန္ဒိယရောဘာလို့လဲမစိုးပင်မဲ့တော့ကြိုကြားကြိုကြားလေးတော့တွေ့လာပြီပေါ့နော်ဒီကင်ဆာခံစားရပြီးဆုံးသွားတဲ့ group တွေကတော့ရောင်းတဲ့လူတွေဖြစ်နေတာကတော့ကျွန်မတော်တော်များများတော့တွေ့နေရပြီ
ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်လို့
။သောကြနေညတိုင်းနဲ့စနေနေ့မနက်ခင်းတိုင်းမှာတင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာ။ကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ပြောပြမှာဖြစ်ပါလေဗျာ။
အမေရိကန်မှာလမ်းမအင်ကန်နဲ့လွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲယူကရိန်းတွေအမေရိကန်ကတန့်ဆုံမှုမရှိဘဲနဲ့မမိတ်မတန်းအကူအညီတွေဆက်ပေးမယ်လို့ယူကရိန်းနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတောက်ကြံနေမယ်နဲ့မှာပြောကြလိုက်ပါတယ်။ရုရှားကိုခုစစ်ဆင်နွှဲနေတဲ့ယူကရိန်းအတွက်အမေရိကန်ကနောက်ထပ်အကူအညီဒေါ်လာတန်း400ထပ်ပေးမယ်လို့တောက်ကြံနေမှာအမေရိကန်ကာကွယ်ဝင်ကြီးဌာနကကြေညာပါတယ်။တချိန်ထဲမှာပဲ Netherlands ကလည်းအမေရိကန်နဲ့ပူးတက်ဆောင်တဲ့အနေနဲ့တန့်ကားတွေအတွက်ဒေါ်လာ45သန်းဖို့ကုန်ကျခံမယ်လို့ပြောပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား WIWM ကနေရထားတဲ့တက်တဲ့အထောက်အထားတွေကိုအ мян အသုံးပြုဖို့အချိန်ရောက်နေပြီဖြစ်ပြီးဒါကိုလုံခြုံရေးကောင်စီကိုတင်ပြဖို့အတွက်နီလန်းရှာတဲ့ပြီလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းက89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တဲ့ကော်မတီမှာတိုက်တွန်းလိုက်ပါတယ်။အခုလိုကျူးလွန်မှုတွေအတွက် WIWM ကနေတန်းနဲ့ချီတဲ့အထောက်အထားတွေကိုရထားတာဖြစ်ပြီးအခုချိန်ကဒီအထောက်အထားတွေကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေအဖြစ်နဲ့ပြောင်းလဲလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကနေမှာယူထားတဲ့ Jet တိုက်လေယာဉ်တွေမြန်မာနိုင်ငံကိုရောက်ရှိလာပြီလို့မြန်မာနိုင်ငံကိုစောင့်ကြည့်လေ့လာနေတဲ့မြန်မာ witness အဖွဲ့ကတောက်ကြံနေမှာပြောဆိုတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒေသဆိုင်ရာသတင်းဌာနတွေကတော့ရုရှားတန်လန်းဆရာတွေနဲ့ဤပညာရှင်တွေအပါအဝင် jet တိုက်လေယာဉ်၄ဆင်းဒါမှမဟုတ်6ဆင်းမြန်မာနိုင်ငံကိုရောက်နေပြီလို့ဖော်ပြခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူး။American Seed Company Pfizer နဲ့မိဖက် German Company ဖြစ်တဲ့ BioNTech တို့ကနေထုတ်တဲ့ COVID-19 အားဖြင့်ကာကွယ်ဆေးဟာလူကြီးတွေချမ်းမှာ Omicron COVID-19 ပိုးနဲ့သူ့ရဲ့မျိုးကွဲတွေကူးစက်မှုကိုတိတိတတ်တာအကာအကွယ်ပေးနိုင်စွမ်းရှိတယ်လို့နောက်ဆုံးလေ့လာချက်တွေမှာတွေ့ရှိခဲ့ရပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။ VO ရဲ့မြန်မာပြည်စနေနေ့မနက်ခင်းပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ3049လှိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.